တောင်ကိုရီးယားသမ္မတမွန်ဂျေအင်ကကိုရီးယားကျွမ်းဆွယ်မှာတင်မာမှုတွေရှော့ချပြီးနှစ်နိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်လာအောင်ဆွေးနွေးဖို့မြောက်ကိုရီးယားနိုင်ငံကိုတောင်ကိုရီးယားအစိုးရကိုယ်စားလှယ်အဖွဲ့တစ်ဖက်လွှမ်းလာနေမှာဆီလွတ်သွားမှာဖြစ်တယ်လို့တောင်ကိုရီးယားသမ္မတအင်တော်ကဒီကနေ့မှာကြေညာလိုက်ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားဆွေးနွေးပြောဆိုမှုတွေလုပ်ဖို့အတွက်အချိန်အမီဖန်တီးဖို့အပါအဝင်ကိစ္စရဲ့အတော်များများကိုအထူးကိုယ်စားလှယ်အဖွဲ့အနေနဲ့ကြေကြေပြတ်ပြတ်ဆွေးနွေးသွားမှာဖြစ်တယ်လို့သမ္မတမွန်ဂျေအင်ရဲ့ပြောခွင့်ရရွံ့ရောင်ချမ်းကသတင်းတော်တွေကိုပြောပါတယ်။အမေနဲ့လာမယ့်ဧပြီလမှာအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံပူးတွဲစီရင်လေးချင်းမှုလုပ်မယ်ဆိုရင်မြောက်ကိုရီးယားဘက်ကလည်းဒါကိုတံပြန်လာနိုင်တယ်လို့မြောက်ကိုရီးယားဆွေးနွေးပိုင်း KCNA သတင်းအေဂျင်စီကသတိပေးထားတာကြောင့်တောင်ကိုရီးယားကိုယ်စားလှယ်အဖွဲ့ရဲ့ဆွေးနွေးမှုတွေဟာဒီပူးတွဲစီရင်လေးချင်းမှုကြောင့်ရှုပ်ထွေးသွားနိုင်ပေါ်တော့ရှိနေပါတယ်။အဖွဲ့ဝင်10ဦးပါဝင်တဲ့တောင်ကိုရီးယားကိုယ်စားလှယ်အဖွဲ့ကတော့တောင်ကိုရီးယားမျိုးသားထောက်လှမ်းရေးအကြီးအကဲဆက်ဟွန်းနဲ့သမရရဲ့ထိတ်တန်းမျိုးသားလုံခြုံရေးအကြံပေးချုံအီယောင်တို့ကဥဆောင်မှာဖြစ်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်အနေနဲ့မြောက်ကိုရီးယားနိုင်ငံပျုံချမ်းမြို့ကိုလာရောက်ဖို့ကင်ဂျွန်အွန်ရဲ့ဖိတ်ကြားချက်ကိုတော့တောင်ကိုရီးယားသမ္မတဘက်ကအခုချိန်ထိလက်ခံခြင်းတော့မရှိသေးပါဘူး။တောင်ကိုရီးယားဒူတန်ကိုယ်စားလှယ်အဖွဲ့အနေနဲ့မြောက်ကိုရီးယားနိုင်ငံကိုနေ့ရက်ကြာတွားရောက်ပြီးတဲ့နောက်မှာတော့မြောက်ကိုရီးယားအစိုးရနဲ့သူတို့ဆွေးနွေးထားတွေကိုအမေရိကန်တာဝန်ရှိသူတွေကိုရှင်းပြဖို့အတွက်အမေရိကန်ပြည်ထောင်စုကိုလာရောက်မှလည်းဖြစ်ပါတယ်ခင်ဗျာ။